နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီကနေ့မြန်မာစံတော်ချိန်မွန်းလွဲ၁နာရီခန့်ကစင်ကာပူနိုင်ငံ Green Hyatt International Hotel မှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့စိန်ခေါ်မှုတွေအကြောင်းဟောပြောခဲ့ပါတယ်။အဲ့ဒီအထက်ကထူးခြားပြီးအရေးပါတဲ့အချက်တချို့ကိုကျွန်မဝေမာထွန်းကအောက်နှုတ်တင်ပြပေးသွားမှာဖြစ်ပါတယ်။ဒီလိုပြောကြရမှာဒေါက်ဆန်းစုကြည်ကပထမဆုံးအနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခက်ခဲဆုံးနဲ့အရှုပ်ထွေးဆုံးလုပ်ငန်းစဉ်ဖြစ်တယ်လို့ပြောပါတယ်
။ Our present transition is the most complex, the most challenging of all. The very beginning was amorphous.
မြန်မာနိုင်ငံဟာ1948ကိုလိုနီလက်အောက်ခံနိုင်ငံကနေလွတ်လပ်ရေးရပြီးပါလီမန်ဒီမိုကရေစီခေတ်1962ခုနှစ်မှာစစ်အာဏာရှင်ခေတ်1988ကနေအခုအချိန်ထိအသွင်ကူးပြောင်းခေတ်ဆိုတာတွေကိုကြုံတွေ့ခဲ့ရအကြောင်းအစချီပြီးလက်ရှိ NND အစိုးရလှုပ်ဆောင်နေတာတွေနဲ့အခက်အခဲတွေကိုရှင်းလင်းပြောကြားခဲ့ပါတယ်မြန်မာနိုင်ငံသားတွေဟာငြိမ်းငြိမ်းချမ်းချမ်းနဲ့တည်တည်ငြိမ်ငြိမ်နေထိုင်လိုချသူတွေဖြစ်ကြောင်းဒါကြောင့်သူဥဆောင်တဲ့ရက်သားအစိုးရအနေနဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးရရှိဖို့ပထမဦးစားပေးကြိုးစားခဲ့ကြောင်းဒီလိုကြိုးပမ်းရမှာစိတ်ပြတ်စရာစိတ်ကုန်စရာစိတ်တက်ကြစရာအခက်အခဲတွေပြဿနာတွေနဲ့ရင်ဆိုင်ခဲ့ရကြောင်းဒါပေမဲ့ဇွဲမလျှော့ပဲငြိမ်းချမ်းရေးအတွက်ဆောင်ရွက်ရမှာတနိုင်ငံလုံးအပြစ်ခတ်ရက်စဲရေးစာချုပ်ကိုပါဝင်လက်မှတ်ရေးထိုးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းနှစ်ခုရှိလာခဲ့ကြောင်းပြောပါရယ်ဒီလိုငြိမ်းချမ်းရေးဆောင်ရွက်နေစဉ်ကာလမှာတပ်မတော်နဲ့ EO အဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တာကိုလည်းထည့်သွင်းပြောကြားခဲ့ပါရယ
် Serious challenges remain and armed conflicts continue to break out between the Tamador and the EAOs as well as between the EAOs themselves.
အဲ့ဒီနောက်နိုင်ငံတကာကဖိအားပေးတာတွေရှိနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းအရေးကိုပြောကြရမှာမကြခင်ကကွဲလွန်သွားတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌဒေါက်တာကိုဖီအာနန်အကြောင်းကိုလည်းထည့်သွင်းပြောခဲ့ပါတယ်ဒေါက်တာကိုဖီအာနန်ဟာတီတီလေးနှစ်သူဂိယူနာတရားရှိသူတဦးဖြစ်ကြောင်းရခိုင်ပြည်နယ်မြောက်ပိုင်းအရေးအစဉ်ခံစားရေးသားရမှာအပြုသဘောအကြံဉာဏ်တွေပေးခဲ့တယ်လို့နှစ်ဖက်လူအဖွဲ့အစည်းအတွက်စာနာဂိယူစိုက်ခဲ့ကြောင်းမကွယ်လွန်မီသူမနဲ့တယ်လီဖုန်းပေါ်မှာဆက်သွယ်စကားပြောပြီးဆွေးနွေးခဲ့တာတွေရှိကြောင်းနောက်ဆုံးသူပြုတ်လောက်ခဲ့တဲ့ဆွေးနွေးပွဲတစ်ခုဟာရခိုင်အရေးမှာသင်ခန်းစာများအမိရတဲ့ဆွေးနွေးပွဲဖြစ်ကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအကြံပြုခဲ့တဲ့အချက်88ချက်ထဲမှာအချက်80ကိုမြမအစိုးရအနေနဲ့အကောင့်ထဲဖော်ခဲ့ပြီးဖြစ်ကြောင်းလည်းပြောပါတယ
် The recommendations of Dr. Kofi Annan's commission 88 in all, of which we have to date implemented 81, aim at the establishment of lasting peace and stability in Rakhine.
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားသူတွေပြန်လည်လက်ခံနေရချထားရေးမှာလဲဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံချင်းစာချုပ်ချုပ်ခဲ့တယ်လို့ UNDP, UNHCR စတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လည်းသဘောတူလက်မှတ်ရေးထိုးခဲ့ကြောင်းဒီဒေသကြေးရွာတွေကိုလည်းကုလသမဂ္ဂအဖွဲ့ဝင်တွေဝင်ရောက်ခွင့်ပြုခဲ့တယ်လို့ပြန်လည်နေရချထားဖို့ကြေးရွာတွေကိုလည်းအကောင့်ထဲဖော်ခဲ့ပြီးဖြစ်ကြောင်းဒေါက်ဆန်းစုကြည်ကပြောပါတယ်ထိုင်းနိုင်ငံမှာမြမအလုသမားနဲ့အိုးအိမ်စွန့်ပစ်ထွက်ပြေးရသူစုစုပေါင်း၄သန်းရှိပြီးသူတို့မြမနိုင်ငံပြန်နိုင်ရေးအတွက်ထိုင်းနဲ့မြမစေတနာမြတ်တာထားပူးပေါင်းဆောင်ရွက်တယ်လို့ဘင်္ဂလားဒေ့ရှ်နဲ့လည်းပူးပေါင်းဆောင်ရွက်ဖို့မြမအစိုးရအနေနဲ့မျှော်လင့်ပါတယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ
် Similarly we hope to work with Bangladesh to effect the voluntary safe and dignified return of displaced persons from northern Rakhine.
ဒီနေရာမှာရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအကြမ်းဖက်သမားတွေရဲ့အန္တရာယ်အမှန်တကယ်ရှိနေတဲ့ဆိုတာကိုလည်း short တွက်လို့မရကြောင်းအကြမ်းဖက်သမားတွေကိုဘလို့ပုံစံဘလို့နီးနဲ့မှအကာအကွယ်ပေးပြောဆိုလှုံ့ဆော်နေရတွေလက်မခံနိုင်ပါဘူးလို့လည်းအာဆာနဲ့ပတ်သက်ပြီးမြမအစိုးရရဲ့သဘောထားကိုဒေါက်ဆန်းစုကြည်ကအတိအလင်းထည့်သွင်းပြောသွားပါတယ်။အဲ့ဒီနောက်နိုင်ငံတကာအတိုင်းအဝိုင်းကစိတ်ဝင်စားဆုံးကိစ္စဟာရခိုင်ပြည်နယ်အရေးဖြစ်ပြီးဒုတိယစိတ်ဝင်စားမှုများတာကတော့ပြည်ပတိုက်ရိုက်ရင်းနှီးမြှုပ်နှံမှုဖြစ်ကြောင်းဒီအတွက်မြမအစိုးရတက်ကပြင်ဆင်ထားကြောင်းလည်းပြောကြားခဲ့ပါတယ
် The outside world can choose the issues on which they wish to focus and after Rakhine that one the one that is attracting most interest today is foreign direct investment
မေကွန်းနောက်ဆုံးမှာမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုး135မျိုးအတူတကွနေထိုင်ကြတာဖြစ်လို့လူမျိုးဘာသာမတူကွဲပြားမှုတွေကိုလေးစားလက်ခံတဲ့လူအဖွဲ့အစည်းဖြစ်လာအောင်သူ့အနေနဲ့ကြိုးပမ်းနေတယ်လို့ပြောပါတယ်မြန်မာနိုင်ငံကရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှုတွေကိုနောက်ခံရည်မြေတမိုင်းတူတဲ့အာဆီယံနိုင်ငံတွေကနားလည်ဆုံးဖြစ်မယ်လို့လည်းဒေါက်ဆန်းစုကြည်ကပြောပါတယ်နောက်ဆုံးအနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာစစ်မှန်တဲ့ဒီမိုကရေစီတံပိုးတွေအခြေခံတဲ့လူအဖွဲ့အစည်းတရက်ပေါ်ပေါက်လာမှသာအမှန်တကယ်ပြီးမြောက်ပါလိမ့်မယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်ရှင်။